အာရှပစိဖိတ်ဒေသတွင်အမေရိကန်ပြည်ထောင်စုရဲ့ဥဆောင်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေမှာအမေရိကန်ရဲ့ဒီမိုကရေစီရေးနဲ့လူ့အခွင့်အရေးထောက်ခံအားပေးမှုအပေါ်လေးလာသုံးသပ်တဲ့အထက်လွှတ်တော်ဂျာနာစစ်ဆေးပွဲကိုဗိုလ်တူးနေကကျင်းပခဲ့ပါတယ်ဂျာနာစစ်ဆေးပွဲမှာထွက်ဆိုသူ3ဦးရှိပြီးတော့အဲ့ဒီထဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဟောင်းဒဲရစ်မီချဲလ်လည်းပါဝင်တာဖြစ်ပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပါမယ
်အမေရိကန်အထက်လွှတ်တော်မှာမနေ့ကကျင်းပတဲ့ဂျာနာပွဲအစမှာမက်ဆာချူးဆက်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒ်မာကီကမြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ်
။ Myanmar with strong US support has made extraordinary progress in overcoming debt.
ထဲလို့တော့အမအက်ဒ်မာကီပြောတော့တာကတော့မြန်မာနိုင်ငံဟာအာဏာရှင်စနစ်အောက်မှာဆယ်စုနှစ်ပေါင်းများစွာရှိနေခဲ့ရာကမကြာသေးခင်နှစ်ပိုင်းအတွင်းအမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့ကြီးမားတဲ့ပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်ခဲ့ပေမဲ့လက်ရှိအချိန်မှာလှုပ်ဆောင်ရေးပြုပြင်ပြောင်းလဲမှုတွေအောင်မြင်မလားဒါမှမဟုတ်ကျဆုံးခြင်းနဲ့ရင်ဆိုင်ရမလားဆိုတဲ့လမ်းဆောင်လမ်းကွာကိုရောက်နေတယ်လို့ပြောတော့တာဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်မြောက်ကိုရီးယား၊ထိုင်ဝမ်၊ဗီယက်နမ်၊အင်ဒိုနီးရှားနဲ့တရုတ်နိုင်ငံအရေးကိစ္စတွေကိုဆွေးနွေးကြတာမှာမြန်မာနိုင်ငံဆိုင်ရာတာမတ်ကြီးဟောင်းလည်းဖြစ်လက်ရှိမှာ USID အမေရိကန်ငြိမ်းချမ်းရေးအင်စတီကျူကအာရှရေးရာဌာနရဲ့အကြံပေးအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ Derek Mitchell အမေရိကန်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကရှိတောင်အာရှရေးရာအစီအစဉ်ရဲ့အကြီးအကဲအကြံပေးနဲ့လက်ထောက်ညွှန်ကြားမှုတာဝန်တွေကိုပူးတွဲထမ်းဆောင်နေသူမာရီဟီဘတ်နဲ့အမေရိကန်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကကိုရီးယားအရေးတာဝန်ခံရဲ့အကြံပေးအဖြစ်တာဝန်ထမ်းဆောင်နေသူရောဘတ်ကင်းတို့၃ဦးကထွက်ဆိုခဲ့ကြတာဖြစ်ပါတယ်။အထက်လွှတ်တော်ဌာနဝယ်အတွင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်တာဝန်ထမ်းဆောင်ရင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးဖြစ်စဉ်ကိုလည်းကိုယ်တိုင်ကြုံတွေ့ခဲ့ရသူဒဲရစ်မစ်ဆဲထွက်ဆိုခဲ့တာပါ။မြန်မာနိုင်ငံအရေးကိုလက်ရှိအမေရိကန်အစိုးရကအာယုံဆိုင်မှုနည်းလာနေတာကြောင့်လက်ရှိလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေအရှိန်လျော့မသွားစေရေးအတွက်အာဖရိကတိုက်မှာလှုပ်ဆောင်ခဲ့တဲ့လျှက်စင်မီဖြန့်ဖြူးပေးခြင်းအပြင်ဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုအရှိန်မြင့်လာအောင်လှုပ်ဆောင်ပေးတဲ့ဤကိုနမူနာယူပြီးမြန်မာနိုင်ငံမှာလှုပ်ဆောင်လို့ရနိုင်မရနိုင်ဆိုတာကိုစဉ်းစားနေကြောင်းယူတာပြည်နယ်ကရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ကိုယ်စကော့ဂါနာကပြောဆိုတာမှာတာမတ်ကြီးဟောင်းဒဲရစ်မစ်ဆဲကအခုလိုဖြေကြခဲ့ပါတယ
် There is no doubt that they need to demonstrate that democracy delivers and electricity generation powers everything. It affects education.
ဒီမိုကရေစီဆိုတာတိုးတက်မှုကိုပြနိုင်ရမှာဖြစ်ပါတယ်။ရက်စစ်မီဟာပညာရေးစိုက်ပျိုးရေးနဲ့အစိုးရကလှုပ်ဆောင်လို့တဲ့ဖွံ့ဖြိုးရေးအစီအစဉ်အားလုံးနဲ့သက်ဆိုင်ပါတယ်။အာဖရိကတိုက်မှာဘယ်လိုလုပ်ခဲ့လဲဆိုတာမသိတဲ့အတွက်အဲ့ဒီအတိုင်းမာကြီးမှာအလုပ်ဖြစ်မလားဆိုတာကိုကျွန်တော်မပြောနိုင်ပါဘူး။မနင်္ဂဟာညဉ့်ညဤတိဆောက်ဖို့ပြဿနာအခက်အခဲရှိနေပါတယ်။ဒီနေ့လည်းညီငယ်လေးကိုမရနိုင်သေးပါဘူး။နေရာတော်များများရောက်ဖို့လွယ်ကူပါဘူး။ရုပ်ပြတွေကိုအလွယ်တကူသွားရောက်နိုင်ပေမဲ့နေစုံနေရာတွေကိုသွားဖို့အင်မတန်ခက်ခဲပါတယ်။မြန်မာနိုင်ငံရဲ့လက်ရှိရက်စစ်မီဖန်ဖြူးစနစ်ဟာအင်မတန်ဟောင်းနှွမ်းနေပါပြီ။လွန်ခဲ့တဲ့နှစ်ပေါင်း40လောက်ကတည်ဆောက်ထားတဲ့ generator တွေနဲ့ရက်စစ်မီကိုဖြန့်ချီပေးနေတာပါ။အဲ့လိုအခြေခံအဆောက်အဦတွေကိုအများဆုံးပြင်ဆင်ဖို့လိုအပ်ပါတယ်။ကမ္ဘာ့ဘဏ်ကဒီကိစ္စအတွက်ကူညီနေပါတယ်။ရက်စစ်မီဖြန့်ချီရေးစနစ်ကိုဘယ်လိုပြုပြင်ပြောင်းလဲခြင်းလဲဆိုတာကတော့မြန်မာအစိုးရကပဲဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။တကယ်လို့အမေရိကန်ကဗန္နာငွေပိုထောက်ပံ့ပြီးကောင်းမွန်တဲ့စနစ်ကိုချပြပေးနိုင်မယ်ဆိုရင်တော့ကောင်းပါတယ်။ဒါမဲ့လည်းအဲ့လိုအကူအညီပေးမှုတွေဟာမြန်မာတွေဖြစ်စေချင်တဲ့ပုံစံမျိုးဖြစ်တဲ့ပြီးကျွန်တော်တို့ကအတင်းကျပ်လှုပ်ဆောင်ခိုင်းတာမျိုးမဖြစ်သင့်ပါဘူး
။မြန်မာနိုင်ငံမှာလက်တလုံးအယူတကြီးလိုအပ်နေတာဟာငင်းငင်းရင်းနဲ့လျှောက်စင်မီဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အနိကအကြံပေးပုဂ္ဂိုလ်ရဲ့ပြောဆိုချက်ပေါ်အခြေခံပြီးယူတာပြည်နယ်ရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ကိုရီစကော့ဂါနာရဲ့ရစူဂျက်ကိုတာမကြီးဟောင်းဒဲရစ်မစ်ဆဲကဖြေကြားခဲ့တာလည်းဖြစ်ပါတယ်။ရူညာရေးကိစ္စနဲ့ပတ်သက်လို့ပြောကြတာမှာတော့သူတာမဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကာလအတွင်းမြန်မာနိုင်ငံအတွက်အမဲဆက်ကြီးဖြစ်ခဲ့ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောကြားခဲ့ပါတယ
်။ And I think what I tried to suggest to everyone there is that it is not working for the country.The status quo and sustaining that situation is not only terrible for the Rohingya and affecting their reputation writ large in the international community, but more importantly, frankly, for them is that it is not helping them. It is setting the Rakhine people back.
အဲ့ဒီအချိန်လေးဟာရိုဟင်ဂျာတွေအတွက်သာထိခိုက်စေတာမဟုတ်ပဲနိုင်ငံတကာမှာလည်းမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုညှိနှိုင်းစေခဲ့ပါတယ်။အထူးသဖြင့်ရခိုင်လူမျိုးတွေရခိုင်ပြည်အရေးနဲ့မြန်မာတိုင်းနိုင်ငံလုံးအတွက်ပါဒီကိစ္စဟာဘယ်သူ့ကိုမှအကျိုးမပြုစေပါဘူး။အခုဆိုရင်ဒီရက်ဆက်တဲ့လုပ်ရတဲ့ကြောင့်ကမ္ဘာရဲ့အဆိုးအဝါဆုံးအဆုံးရောက်တဲ့အာရုံဆိုင်မှုကိုရရှိနေပြီး အစွန်းရောက်တင်ရောက်နေကြတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ
်သူရဲ့တာမအကြီးအတွေ့အကြုံပေါ်အခြေခံပြီးမြန်မာနိုင်ငံအတွက်အမေရိကန်အနေနဲ့အကောင်းဆုံးဘယ်လိုအထောက်အကူပေးနိုင်မလဲဆိုတာကိုအခုလိုအကြံပေးခဲ့ပါတယ
် Challenge I always found in Burma wasTrying to measure what progress looked like. How do we know if we're still on track but going slower or slowly, or if things have gotten off track? And that's something that it's an art.
မနက်မှာကျွန်တော်တွေ့ကြုံရတဲ့အဓိကအကျဉ်းဆောင်မှုကတော့တိုးတက်မှုကိုဘယ်လိုတိုင်းတာမလဲဆိုတာပါပဲ။တိုးတက်မှုဟာနေကွေးနေလားဒါမှမဟုတ်လမ်းလွဲနေသလားဆိုတာကိုဘယ်လိုသိနိုင်မလဲ။ဒါကလည်းမြန်မာနိုင်ငံသားတွေအနေနဲ့သူတို့အကျိုးစီးပွားပေါ်မူတည်ပြီးတိုင်းတာနိုင်မဲ့ပညာရက်ပါပဲ။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာနိုင်ငံအခြေခံလူဒန်းစားကိုစွန့်ရင်မြင့်တင်ပေးဖို့တိုင်းသားအမျိုးမျိုးအတန်လေးပုံပြီးထင်ရှားလာအောင်သတင်းအချက်အလက်တွေကိုပိုရရှိစေဖို့လှုံ့ဆော်ပေးရမှာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာတို့ရဲ့ကံကြမ္မာကိုတို့ဆုံးဖြတ်ရမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့တာဝန်ကတော့တို့ရဲ့စွန့်ရည်ကိုမြင့်တင်ပေးဖို့ပါပဲ
ဒီကြားနာစစ်ဆေးပွဲအတွင်းအာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့ဥဆောင်မှုနဲ့ပတ်သက်လို့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုဖော်ဆောင်နိုင်ရေးအတွက်အမေရိကန်နိုင်ငံရေးဌာန USAID MEDVOA RFA စတဲ့အဖွဲ့အစည်းတွေကိုလည်းလွတ်တော်အနေနဲ့ပြည်ဝထောက်ခံအားပေးဖို့ကိုလည်းတာမာကြီးဟောင်းဒက်ရက်မစ်ရှဲကအကြံပြုခဲ့ပါတယ်ခင်ဗျာ